တပတ်မှာရွေးကောက်ပွဲစပားစင်းနှုံးနဲ့တောင်သူတွေရဲ့မျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြသွားမှာပါ။လာမယ့်အောက်တိုဘာလဟာမိုးစပားပေါ်ချိန်နီးကပ်လာပြီဖြစ်ပါတယ်။မြန်မာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းရှိနေတဲ့ကျစ်လက်နေတောင်သူတွေဟာအစိုးရရဲ့အခြေခံစပားစင်းနှုံးသတ်မှတ်ပေးတာနဲ့ပတ်သက်ပြီးအထူးစိတ်ဝင်စားနေကြပါတယ်။ဒီပြိုင်နဲ့ထဲမှာပဲ2020ရွေးကောက်ပွဲကာလဟာတစတစနီးကပ်လို့လာနေပါတယ်။အရင်ကအခြေခံစပားကြံငင်းစေးအဖြစ်တင်းတရာကိုကျက်9သိန်းနဲ့ဝယ်ယူဖို့မြန်မာနိုင်ငံဆန်စပားအသင်းချုပ်ကသတ်မှတ်ခဲ့ပါတယ်။လက်တေကမှာထုတ်လုပ်ကုန်ကြစရိတ်အဖြစ်လေယာလုတ်သားငှားရန်ကထွန်ရက်စိုက်ပျိုးစရိတ်ရိတ်သိမ်းကစတာတွေဟာကျက်2သိန်းခွဲကနေ3သိန်းခွဲဝန်းကျင်ကုန်ကြမှုရှိနေတယ်လို့သိရပါတယ်2018ခုနှစ်အခြေခံစပားစင်းနှုံးစတင်သတ်မှတ်ချိန်ကတောင်သူတွေအတွက်အဆင်ပြေခဲ့ပေမဲ့နောက်ပိုင်းမှာစပားစင်းကို5သိန်းအောက်ချဝယ်ယူခဲ့တာကြောင့်တောင်သူတွေမှာအဆင်မပြေမှုတွေရှိခဲ့ပါတယ်အဲ့ဒီလိုစပားစင်းနှုံးထိုးကျသွားတဲ့အခြေအနေကြောင့်စိုက်ပျိုးစရိတ်ချင်းငွေအတွက်နေရီရောင်ခြံနေရောင်းဆက်ရတဲ့သူတွေရှိတယ်လို့ပြပထွက်လုံးလုံးရတဲ့တောင်သူတွေပါရှိလာတဲ့အတွက်2019ခုနှစ်စက်တင်ဘာလ25ရက်နေ့ကပဲခူးတိုင်းတာယာဝတီမြို့နယ်ကတောင်သူတွေဟာစပားဆေးကိုသတ်မှတ်ထားတဲ့ကြံငင်းဆေးအောက်ဆင်းမဝယ်ဖို့ဆန္ဒပြခဲ့ကြပါတယ်။ဒါဟာစပားဆေးအဆမတန်ကြာဆင်းသွားတဲ့အနေအထားတွေကြောင့်ကျန်းမာရေး၊ပညာရေး၊စောင့်ဝင်နေရေးအပါအဝင်တောင်သူတွေရဲ့မိသားစုတွေပါဒုက္ခရောက်လာတဲ့အနေအထားတွေဖြစ်တာကြောင့်လမ်းပေါ်ထွက်ဆန္ဒပြမှုတွေဖြစ်ပေါ်လာရတာပါ။အဲ့ဒီလိုဆန္ဒပြမှုမျိုးကိုပဲခူးတိုင်းအုပ်ဖို့မြို့နယ်နဲ့ဇီးကုံမြို့နယ်တွေကတောင်သူတွေဟာအခုနှစ်ຫນွေစပားပေါ်ချိန်မှာပြုတ်လုသွားပါသေးတယ်။လက်ရှိအခြေအနေအရမိုးစပားပေါ်ဖို့တလခန္ဓာလိုတော့တဲ့အတွက်အခုအခါမှာအခြေခံစပားကြံငင်းစေးအနေနဲ့အရေအသွေးပေါ်မူတည်ပြီးစပား46ပေါင်တင်းတရာကိုကျက်4သိန်း8000 5သိန်း5သိန်း2000ဆိုပြီး3မျိုး3စားသတ်မှတ်တဲ့အကြောင်းမြန်မာနိုင်ငံဆန်စပါးအသင်းချုပ်ကသက်ဆိုင်ရာကိုတင်ပြထားပြီးဖြစ်ပါတယ်။တောင်သူတွေအနေနဲ့မကြခင်ထုတ်ပြန်လာမဲ့အခြေခံစပားကြံငင်းဆေးကိုစိတ်ဝင်စားနေကြတာအမှန်ပဲဖြစ်ပါတယ်။ဩဂုတ်လကုန်ကနေပြည်တော်စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဌာနမှပြုလုပ်တဲ့အစည်းအဝေးမှာစပားအခြေခံဈေးနှုန်းသတ်မှတ်မှုဟာထိလွယ်ရှလွယ်ကိစ္စဖြစ်တဲ့အကြောင်းယခုဈေးနှုန်းနဲ့ကြာသွားရင်နိုင်ငံရေးအကျိုးဆက်တွေပါဖြစ်လာနိုင်တဲ့အကြောင်းဒုဝင်ကြီးကထဲ့သွင်းပြောကြားသွားတာကိုတွေ့ရှိရပါတယ်။စပားကြံငင်းစင်းနှုံးဟာတင်းတရာကိုကျက်9သိန်းအောက်ရောက်သွားမယ်ဆိုရင်လက်ရှိ NLD ပါတီအပေါ်တက်ရောက်မှုရှိလာမယ့်အခြေအနေကိုဝဂလေးမျိုး NLD ပါတီဥက္ကဋ္ဌဟောင်းဦးအောင်မြင့်ကအခုလိုပြောပါတယ်။
စပားစီးက9သိန်းအောက်ကိုကျသွားမယ်ဆိုရင်တော်တော်များတူရပါတော့သူတို့လက်တန်းမင်းစုံပြီးပြီးထားတဲ့ NLD ကိုယုံကြည်မှုကျသွားမှာပါ2025ရေကောက်ပွဲမှာပေါ့နော်ဒီ NLD ကိုပုံရိုးမဲပေးခဲ့တဲ့ကျေးလက်နေတဲ့တောင်သမားတူကြီးက2020မှာမဲပေးမလားမပေးဘူးလားဆိုတော့မှသူတို့အတွက်စိုးရိမ်တန်တရားစိတ်ကြီးဖြစ်သွားတယ
်။စပားစင်းနှုံးသတ်မှတ်ခြင်းဟာရေကောက်ပွဲရလက်အထိတက်ရောက်မှုဖြစ်နိုင်တာကြောင့်နိုင်ငံရေးပါတီတွေအထူးသဖြင့်အာဏာရပါတီ NLD ပါအလေးထားဂယုဆိုင်စောင့်ကြည့်ရမယ့်အနေအထားမှာရှိပါတယ်။အိမ်နီးချင်းနိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံနဲ့နှိုင်းရှင်ပြောရရင်တချိန်ကထိုင်းဝန်ကြီးချုပ်ဟောင်းမစ္စတာသက်ဆင်ဟာတောင်သူလယ်သမားတွေရဲ့မဲကိုရအောင်အထူးဂရုစိုက်လှုပ်ဆောင်ရယူခဲ့တာကိုတွေ့ရှိရပါတယ်။မကြာမီထုတ်ပြန်လာမဲ့စပားကြံငင်းဆေးဟာကျက်9သိန်းအောက်ကိုရောက်ခဲ့ပါကဖြစ်ပေါ်လာနိုင်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးတောင်သူရေးဆောင်ရွက်နေသူဗိုလ်ကလေးဦးအောင်မြင့်ကအခုလိုပြောပါတယ်
။စပားစင်းနဲ့ပတ်သက်လို့ပေါ့နော်။တောင်သမားတွေလက်ရှိကြုံတွေ့နေရတဲ့အခြေအနေပေါ့။သူတို့ကဒီကုန်ထုတ်သွင်းရစုအနေနဲ့ပေါ့။လေတီကကို2သိန်းပတ်ဝန်းကျင်မှာသူတို့ရှိရပေါ့နော်။ဒီကရဲ့ထွန်းတော့ကဗျာမာ90ကျော်လောက်ပဲရှိတယ်။မိုးစကားပေါ့လေ။သူတို့ရဲ့ဒီသွင်းရစုအရင်းကစပားတရာထွက်ဖို့အတွက်ကို4သိန်းကျော်လောက်သူတို့မှအရင်းရှိတယ်။ဒါသူတို့စားဖို့မပါသေးဘူး။အဲ့တော့ဒီစပားစင်းက9သိန်းအောက်ကိုကျသွားမယ်ဆိုလို့ရှိရင်လက်ရှိကုန်ထုတ်သွင်းရသူရဲ့ဈေးနှုန်းတွေကအတက်ပဲရှိတယ်အကျမရှိဘူးလေဒေါ်လာဈေးနဲ့တူကုန်ထုတ်သွင်းရသူအရင်းနေတက်မြောသားတို့ကျွန်တော်ဒီဒီဇယ်ဈေးတို့စက်မောင်းဈေးတို့အစားသဖြင့်ပေါ့အဲ့ဒါကြီးအကုန်လုံးကတက်နေတဲ့ခါကျတော့စပားစင်းက9သိန်းအောက်ကျသွားမယ်ဆိုရင်နံပါတ်1
ကိုရကနောရှိတဲ့ဒီကြီးလက်နေတော်မမာတို့ကြီးအားလုံးရဲ့စာဝန်တွေတက္ကနာဖြစ်လာမယ်။နောက်ကြီးလက်နေတော်မမာတို့ကြီးအားလုံးရဲ့မိသားစုဝင်သားသမီးတွေပေါ့နော်။ပညာရေးအတွက်ကြောင်းထားဖို့ခက်ခဲတွေဖြစ်လာမယ်။အဲ့ဒီတော့အလုပ်ကိုင်းတွေကရှားပါမှုနဲ့ပေါ့နော်။ဒီဆန္ဒပြမှုတွေစုပုံမှုတွေဖြစ်လာနေတယ်။နောက်တစ်ခုကစပါးချင်းငါးသိန်းအောက်ကိုကျသွားမယ်ဆိုရင်တော်မမာတွေကစပါးချက်ကိုကြီးလုပ် ဒီနေ့ကျွန်မတို့ရဲ့ဇေနုံကိုတတ်မှတ်ပေးနိုင်အောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့လိုပါမယ်။ဒါအပြင်စိုက်ပျိုးရေးသွင်းရာစုတွေရဲ့ဇေနုံကိုတည်ငြိမ်အောင်ထိန်းချုပ်ပေးဖို့ထောက်ကုံဇေနုံကိုဖန်တီးပေးဖို့လည်းလိုအပ်ပါမယ်။ဒါမဲ့2024ရွေးကောက်ပွဲကာလဖြစ်နေတာကြောင့်အန်အေရီအစိုးရအနေနဲ့တောင်သူတွေရဲ့မဲကိုရအောင်အထူးဂရုပြုဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။က